မြန်မာနိုင်ငံရဲ့တမိုင်းမှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအရက်သားသမ္မတတစ်ယောက်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရသူဦးထင်ကျော်ကိုထောက်ခံမဲ့အများဆုံးနဲ့ပြည်ထောင်စုလွှတ်တော်ကနေရွေးကောက်တင်မြောက်လိုက်ပါပြီ။တမတော်ရာကိုစလဲရီတင်သွင်းတဲ့သူသမ္မတဦးမြင့်ဆွေကဒုတိယမဲအများဆုံးနဲ့အမျိုးသားလွှတ်တော်ရဲ့သူသမ္မတဦးဟန်နရီဗန်တီယူကိုတတိယမဲအများဆုံးနဲ့သူသမ္မတများဖြစ်ရွေးကောက်တင်မြောက်လိုက်တာပါ။နေပြည်တော်ကိုရောက်နေတဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကအပြည့်အစုံတင်ပြထားပါတယ်ရှင်
။ကောင်းပါပြီ။ပြည်အောင်စုလွတ်တော်ကစီစဉ်ရွေးချယ်ထားတဲ့ဒုသမရဦးထင်ကျော်ကိုဒီကနေ့ကျင်းပတဲ့ပြည်အောင်စုလွတ်တော်စည်းဝေးကနေထောက်ခံမဲ့အရေးအတွက်အများဆုံးနဲ့မြန်မာနိုင်ငံရဲ့ပထမဆုံးအရက်သားသမရတူအဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အကြောင်းပြည်အောင်စုလွတ်တော်နာယကမန်းဝင်းခိုင်တန်းကအခုလိုကြေညာလိုက်ပါတယ်
။ဒီကောက်ခံပြည်သူလွတ်တော်ကိုယ်စားလှယ်အစုဖွဲ့မှနိုင်ငံတော်သမရလောင်းဦးထင်ကျော်ကထောက်ခံမဲ360မဲဖြင့်အများဆုံးတမတော်ကလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်သမရလောင်းဦးမြင့်စွေကထောက်ခံမဲ213မဲဖြင့်ဒုတိယအများဆုံးရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်သမရလောင်းဦးဟန်နီဗန်ချူကထောက်ခံဆန္ဒမဲ96မဲဖြင့်တတိယအများဆုံးရရှိပါတယ်ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဦးထင်ကျော်ကိုနိုင်ငံတော်သမအဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ
်ဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကိုလွှတ်တော်နှစ်ရပ်ပေါင်းကကိုယ်စားလှယ်စုစုပေါင်း652ဦးတက်ရောက်ပြီးလျှို့ဝှက်မဲဆန္ဒပေးခဲ့ကြတာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်နာယကကနိုင်ငံတော်သမရအဖြစ်ရွေးကောက်တင်မြှောက်ကြောင်းကြေညာပြီးအစည်းအဝေးပြီးဆုံးချိန်မှာပြည်အောင်စုလွှတ်တော်ကနေပြန်လည်ထွက်ခွာတော့မယ်ဦးထင်ကျော်ကအခုလိုအရွေးချယ်ခံရတာဟာပြည်သူတွေရဲ့အောင်ပွဲပါပဲလို့အခုလိုပြောဆိုလိုက်ပါတယ
်ပြည်သူတွေရဲ့စင်နာမြစ်တာနဲ့ဖြစ်တာပါ
ဒီနေ့အောင်ပွဲ
ဟောအမတော်အောင်ခံသူရဲ့အောင်ပွဲပ
ါပြည်သူလွှတ်တော်မှာမတ်လ13ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကနေဦးထင်ကျော်ကိုဒုတိယသမရအဖြစ်ရွေးချယ်ခဲ့ပြီးပြည်အောင်စုလွှတ်တော်သမရရွေးချယ်စည်းစည်းရေးအဖွဲ့ကနေသမရလောင်းအဖြစ်မတ်လ14ရက်နေ့ကမဲခွဲအတည်ပြုပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တမိုင်းမှာအနှစ်50ကျော်အတွင်းပထမဆုံးအရက်သားသမရအဖြစ်မှတ်တမ်းတင်ရမယ်အသက်80အရွယ်ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်ကကွယ်လွန်သူမိခင်ကြီးဒေါခင်ကြီးကိုဂုဏ်ပြုတည်ထောင်ထားတဲ့ပြည်သူအကျိုးပြုပရဟိတလုပ်ငန်းတွေကိုပံ့ပိုးပေးနေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အလုပ်မှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကဦးထင်ကျော်ကိုရွေးချယ်ခဲ့ရမှာတစ္ဆာရှိမှုစည်းကမ်းနိုင်ငံမှုမြန်မာနိုင်ငံနဲ့နိုင်ငံတကာပြည်သူများရဲ့လေးစားကြည်ညိုတဲ့ပညာတတ်ပုဂ္ဂိုလ်ဖြစ်တဲ့ဆိုတဲ့မူသုံးချက်နဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ချင်းတိုင်းရင်သားဦးဟန်နီဗန်ဒီယူကိုလည်းတိုင်းရင်သားတွေဒန်းတူညီညာရေးအတွက်ရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ရှင်